မေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့နှစ်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆိုင်ရာဥပဒေအပေါ် Republican Party တွေဘက်ကဝေဖန်ရှုတ်ချမှုတွေကိုအဓိကလုပ်နေချိန်မှာသမ္မတဥပမာကတော့အစိုးရအနေနဲ့လောက်ကအခွင့်အလန်းတွေပို့ပြီးတော့ဖန်တီးပေးနိုင်မှုကိုတိုးမြှင့်ဆောင်ရွက်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ Washington DC မြို့တော်ကနေ VOA သတင်းတောင်နီကိုခွန်ဘတ်ကသတင်းပေးပို့ထားပါတယ်။ပြည်ခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုမှရောက်ရှိနေခဲ့တဲ့တရုတ်တပ်ပရာဟူချင်းတောင်တဲ့တွေ့ဆုံဆွေးနွေးမှုတွေအပြီးသဘောတူညီချက်တွေရယူခဲ့တာကလည်းအမေရိကန်နိုင်ငံသားတွေအတွက်အလုတ်ကိုင်တွေဖတ်တီးပေးနိုင်တဲ့အကြောင်းပုံမှန်ပြုလုပ်နေကြအပတ်စဉ်မိကုတ်အတွင်းမှာတပ်ပရာဥပမာကပြောသွားပါတယ်
။ We'll be increasing US exports to China by more than $45 billion.And China's investment in America by several billion.
တရုတ်နိုင်ငံကိုတင်ပို့နေတဲ့ American ကုန်ပစ္စည်းတွေကို American dollar တန်ပေါင်း 4,500 ကျော်အထိတိုးမြင့်သွားမှာဖြစ်တယ်လို့ American နိုင်ငံတွင်းတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုလည်း dollar တန်ပေါင်း 1,000 ပေါင်းများစွာအထိတိုးမြင့်မြှုပ်နှံသွားမှာဖြစ်ပါတယ်။အရေးကြီးဆုံးကတော့ဒီသဘောတူညီမှုတွေကနေ American နိုင်ငံသားတွေအတွက်အလုတ်ကင်ပေါင်း 23,500 လောက်ကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်
။ General Electric Company အကြီးအကဲ Jeff Immelt ကိုအလုတ်ကိုင်တဲ့အခွင့်အလန်းတွေဖန်တီးပေးမဲ့ကောင်စီတဲ့အတွက်ဥစားအကြီးကဲနေရာခန့်ထားဖို့သူရဲ့ဆုံးဖြတ်ချက်ကိုအများလက်ခံလာအောင်လဲသမ္မတဥပမာကစီယုံပြောဆိုသွားခဲ့ပါတယ်
။ I'm confident that they'll generate good ideas about how we can spur hiring, educate our workers to compete in the 21st century.
ကျွန်တော်အနေနဲ့အလုတ်ကိုင်တွေကိုဘယ်လိုဖန်တီးမလဲ။27ရာစုမှာအပြိုင်ဆိုင်အလုတ်တွေလှုပ်လာအောင်ကျွန်တော်တို့ရဲ့အလုတ်သမားတွေကိုဘယ်လိုပညာပေးကြမလဲ။တခါဒီအကောင်းဆုံးအလုပ်တွေနဲ့စီးပွားရေးလုပ်ငန်းတွေအခြားနိုင်ငံတွေကိုရောက်သွားမဲ့အစားအမေရိကန်ပြည်ထောင်စုမှာဒီလုပ်တွေဖြစ်လာအောင်ဘယ်လိုဆွဲဆောင်ကြမလဲစသဖြင့်ဒီလိုကိစ္စတွေနဲ့ပတ်သက်တဲ့အတွေးခေါ်ခေါင်းတွေနဲ့သူတို့တွေရှာဖွေလှုပ်ဆောင်နိုင်ကြလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်တချိန်တည်းမှာပဲ Republican Party ရဲ့အပတ်စဉ်မိန့်ခွန်းအထွန်းမှာတော့ Wyoming ပြည်နယ် Republican စီးနှိမ်လွှတ်တော်အမတ် John Bresso ကပြည်ခဲ့တဲ့နှစ်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဥပဒေကိုအိုဘားမားပြုစုဆောက်ရှောက်မှုအိုဘားမားခဲလို့သူကဝေဖန်တယ်ပဲတက်ပြီးတော့ဒီဥပဒေကြောင့်နိုင်ငံအတွင်းမှာအလုတ်ကိုင်ပေါင်းများစွာဆုံးရှုံးခဲ့ရတယ်လို့သမ္မတအိုဘားမားကိုဝေဖန်ပြောဆိုသွားပါတယ
် Each and every day more people pay the price of Obamacare's mountain of mandates
As I travel Obamacare ဥပဒေကြောင့်ဒုက္ခရောက်ရတဲ့ပြည်သူတွေတနေ့ထက်တနေ့ပိုပြီးတော့များလာနေပါတယ်နိုင်ငံတော်ကကျွန်တော်လက်လက်ခီးသွားတဲ့အခါတိုင်းကြားရတာကအစိုးရအနေနဲ့သူတို့ရဲ့ကျန်းမာရေးပြည်သူစောင့်ရှောက်မှုဆိုင်ရာကိစ္စတွေမှာဝင်ရောက်ဆက်ဖက်တာကိုမလိုလားကြတဲ့ပြည်သူတွေရဲ့အသံတွေပ
ါသမ္မတဥပမာရဲ့ကျန်းမာရေးပြည်သူစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့ဥပဒေမူကြားတရက်ကိုအောက်လွှတ်တော်မှဒီ Republican အမတ်အများစုကမကြသေးခင်ကပဲမဲပေးခဲ့ကြပါတယ်ဒါပေမဲ့အထက်လွှတ်တော်မှအများစုဖြစ်တဲ့ Democrat လွှတ်တော်အမတ်တွေရဲ့ဘဲကိုမကျော်လိုက်တဲ့အတွက်ဒီဥပဒေမူကြားအတည်မဖြစ်ခဲ့ပါဘူးနောက်ထပ်နိုင်ငံရေးအရာအခြေအတည်ပွဲတစ်ခုကတော့လမ်းဘက်အီဂါနီမှာသမ္မတဥပမာက2012ခုနှစ်အတွက်နိုင်ငံတော်အခြေပြအမိန့်ကိုပြောဖို့ရှိနေတာဖြစ်ပါတယ်။သမ္မတရဲ့အမိန့်ကိုအပေါ် Republican Party ဘက်ကနေခြေပပြောဆိုမှုတွေကို Wisconsin ပြည်နယ်အထက်လွှတ်တော်အမတ် Paul Ryan ကပြောပါဖြစ်ပေမဲ့ဒီ Republican Party အတွင်းမှာပဲ Tea Party လှုပ်ရှားမှုတွေကိုမထောက်ခံကြတဲ့အားစုတွေကတော့ဒီခြေပအမိန့်ကိုပြောပဲသူဟာ Minnesota ပြည်နယ်အထက်လွှတ်တော်အမတ် Bishop Batman ဖြစ်တယ်လို့ကြေညာထားပါတယ်ရှင်။